စစ်ကောင်စီကဒေါ်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုငါမှုနဲ့ထတ်တူတရားဆွဲထားတဲ့အမှုတွေကိုနေပြည်တော်အထူးတရားရုံးမှာတောက်ကြံနေတိုင်းကြားနာသွားဖို့ဒီကနေ့စတင်ဆောင်ရွက်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တူ NLD အစိုးရလက်ထက်သမရဦးဝင်းမြင့်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြင့်အေးတို့အပေါ်အဂတိလိုက်စားမှုတွေထပ်ပြီးတော့တိုးထားတာဖြစ်ပါတယ်။ဘသူနဲ့ဘယ်လိုပုံမှန်တက်မှုတွေတရားဆွဲတယ်လဲဆိုတော့အခုထိမသိရသေးဘူးလို့ရှင်းနေတူကအခုလိုရှင်းပြပါတယ်
ရတိကတော့27ရက်နေပါတော့ဒါမှတောက်ကြနေပါတော့တယောက်သေးတော့မဟုတ်ဘူးတယောက်သေးတော့မဟုတ်ဘူးသုံးမပါတဲ့ဟာရှိရင်တယောက်ပါတယ်ဆိုအဲ့ဒါဆိုတိကျတော့မသိဘူးတယောက်သေးတော့တခုမှမပါဘူးဘယ်တော့ဇေရောတောက်ကြနေပြီပြီးသားတယ်တောက်ကြနေပြီပြီးသားတယ်ဘယ်တော့ဇေရောတောက်ကြနေပြီပြီးသားတယ်တောက်ကြနေတိုင်းစစ်ဖို့များပါတယ်ဘာကြောင့်ပါသေးတယ်တိကျပါတယ်ဆိုတော့တိကျပြောလို့များပါတယ်
အဂတိလိုက်စားမှုအစ်င့ငါမှုအတွေ့ဒေါအောင်ဆန်းစုကြည်ဘက်ကဘယ်ရှိနေတွေဘယ်အမှုကင်တွေ့မယ်ဆိုတာလာမယ့်ဇန်နဝါရီ27ရက်ရုံးချိန်မှာတရားရုံးကိုတင်ပြဖို့ရက်ချိန်ပေးထားပါတယ်။ဒီနေ့မှာအရင်ကကြားနာစစ်ဆေးနေတဲ့အဂတိလိုက်စားမှုတွေကတုံးမှုကိုကြားနာစစ်ဆေးခဲ့ပါတယ်။နေပြည်တော်မှာလာရောက်တော့စိုက်ပျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့တဲ့အမှုမှာရာဒူအနာတုံးခဲ့တယ်ဆိုပြီး NLD အစိုးရဝန်ကြီးတွေနဲ့အတူပူးရဲဆွဲထားတဲ့အမှုနှမှုနဲ့ရန်ကုန်တိုင်းဒေသကြီးမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုတမှုအတွက်စစ်ဆေးခဲ့တာဖြစ်ပါတယ်။အဲ့ဒီအမှု၃ခုလုံးအတွက်စစ်ကောင်စီဘက်ကလူပြားတက်တဲ့အနေနဲ့ရန်ကုန်တိုင်းဒေသကြီးစီရင်စစ်ချုပ်ဒေါခင်မာချိုကိုနှစ်ဖက်ရှိနေပြီးပြန်လည်မိခဲ့တယ်လို့လည်းသိရပါတယ်။ဒီမှုတွေအတွက်နောက်ထပ်ရုံးချိန်ကိုလာမယ့်ဇန်နဝါရီ27ရက်နေ့ချိန်ဆိုထားပြီးအဲ့ဒီနေ့ကျရင်ဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုနှစ်ခုအဲ့ဒီမြေနေရာပေါ်မှာအိဆောက်တာနဲ့ပတ်သက်တဲ့အမှုရန်ကုန်တိုင်းမှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုစတဲ့အမှုပေါင်း၄မှုကိုကြားနာစစ်ဆေးမှာဖြစ်ပါတယ်။အဲ့ဒီအမှုတွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူတူဖြစ်တဲ့ဒေါက်တာတန့်တော်ကောင်းကိုစစ်ကောင်စီကလူပြတ်တက်တဲ့အနေနဲ့ခေါ်ထားတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တယ်ဆိုပြီးတော့လေတရားဆွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ကဒေါ်ဆန်းစုကြည်အပါအဝင် NLD သမရဦးဝင်းမြင့်တိုင်းနယ်ပြည်နယ်ကသက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေအပါအဝင်အယောက်400ကျော်ကိုတရားဆွဲမယ်လို့ပြောဆိုလိုက်ပါတယ်
။မဲမတမာမှုများနဲ့တရားမဲ့တည်ကျင့်မှုဖြစ်စဉ်များပါဝင်ပတ်သက်ကျူးလွန်ဆောင်ရွက်ခဲ့ကြသူများကိုဥပဒေနဲ့အညီအေးအေးယူဆောင်ရွက်လျက်ရှိတဲ့နေရာမှာနိုင်ငံတော်သမ္မတဟောင်းဦးဝင်းမြင့်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်အောင်ဆန်းစုကြည်ဝင်ကြီးဟောင်းဦးမင်းသူရခိုင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်များဒိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်ဟောင်းများလွတ်တော်ကိုယ်စားလှယ်လောင်းများပါတီအောင်နိုင်ရေးအဖွဲ့ဝင်များရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းဝင်များစသည်ကျူးလွန်သူ422ဦးကိုလည်းအေးအေးယူဆောင်ရွက်လျက်ရှိပါတယ်ဆက်လက်စီစစ်ဆောင်ရွက်ဆဲလဲဖြစ်ပါတယ်
ဒေါ်ဆန်းစုကြည်တို့ကိုဘယ်ပုံမှန်တွေနဲ့တရားဆွဲမလဲဆိုတာကိုတော့သတင်းစာရှင်းလင်းပွဲမှာတိတိကျကျပြောဆိုခဲ့တာမရှိပါဘူး။လက်ရှိအချိန်ထိလည်းဆွဆွဲခံထားရသူဒေါ်ဆန်းစုကြည်နဲ့သမရတို့စီကိုဆွဲဆိုမဲ့မှုတွေအတွက်အကြောင်းကြားထားတာမရှိသေးဘူးလို့စုံစမ်းသိရပါတယ်။တိုင်းနယ်ပြည်နယ်ကတက်ဆိုင်ရာဝန်ကြီးချုပ်တွေဝန်ကြီးတွေကိုတော့ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့တရားဆွဲထားတဲ့အတွက်တချို့လည်းကြားနာမှုတွေစတင်နေပါပြီ။NLD ပါတီအနေနဲ့ရွေးကောက်ပွဲကာလအတွင်းသုံးဆွဲငွေတွေကိုဥပဒေနဲ့အညီဆောင်ရွက်ခဲ့ရလားဆိုတာကိုတော့အခုချိန်ထိမစစ်ဆေးရသေးဘူးလို့ကော်မရှင်ညွှန်ကြားမှုချုပ်ကအခုလိုပြောပါတယ်
။ပါတီကိုစစ်ဆေးတဲ့အခါမှာအခုချိန်ထိကျွန်တော်တို့ဒီဒီဇင်ဘာလအထိ52ပါတီစစ်ဆေးပြီးစီးတယ်ဆိုတော့ကျွန်တော်ရှင်းလင်းတင်ပြခဲ့ပြီးဖြစ်ပါတယ်။အကြနာကျွန်တော်တို့52ပါတီကြာပါတယ်။အဲ့ဒီထဲမှာ NLD ပါတီလည်းကြာပါတယ်။အဲ့တော့စစ်ဆေးတဲ့အခါမှာကျွန်တော်တို့ကအဲကျွန်တော်တို့ကော်မရှင်ရဲ့အစီအစဉ်အရကျွန်တော်တို့ဒီပါတီတွေကိုအကြီးအသေးပေါ့လေညလေကျွန်တော်တို့စစ်နေတာဖြစ်ပါတယ်အဲနေဒီပါတီကိုတော့မစစ်ရသေးပါဘူးသူတတ်မှတ်ချက်တဲ့အညီပါတီအားလုံးကိုကျွန်တော်တို့စစ်ဆေးသွားမယ်ဆိုတဲ့အကြောင်းကျွန်တော်ဖြေကြားလိုပါပဲ
NLD ပါတီကောင်းဆောင်ဒေါ်ဆန်းစုကြည်ကိုအမှုပေါင်းတရားစင်ကျော်နဲ့စစ်ကောင်စီကတရားဆွဲထားတဲ့အထက်ကလက်ရှိမှာအမှုငါမှုအတွေ့ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်။နိုင်ငံတကာဘက်ကတော့ဒေါ်ဆန်းစုကြည်နဲ့တိုက်ခိုက်နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေရပြီးရှိပြီးဒီပေါ်မှာတော့စစ်ကောင်စီဘက်ကထဲသွင်းစဉ်းစားဖို့မရှိကြောင်းနဲ့ဥပဒေအထက်မှာဘယ်သူမှမရှိတာမို့ဥပဒေအတိုင်းသာချမှတ်သွားမှာဖြစ်တယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြင်ကြားရေးတာဝန်ခံပိုချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်ရှင်။